Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့နေနေခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်လိုက်တိုမီတာ24 40 51တို့အပြင်လိုက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံကနေစင်လုံကားလေယာဉ်တွေကိုနိုင်ငံကထွက်ခွင့်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတာလီဘန်တွေကိုတောင်းဆိုလိုက်တဲ့တွင်မြန်မာနိုင်ငံမှာခုခံစစ်ဆင်နွှဲဖို့အန်ယူဂျီမျိုးသားညီညွတ်ရေးဆွေးနွေးကတိုက်တွန်းတဲ့ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေဟောင်းနေအပါအဝင်နိုင်ငံတကာတာဝန်ကစိုးရိမ်နေတဲ့သတင်းစရဲထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းနဲ့သူပြောပြပေးတော့မှာပါ
။ကောင်းပါပြီရှင်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကရန်ကုန်မှာဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်နဲ့ BBC ရဲ့ခန်းစားကြည့်အစီအစဉ်ကိုတင်ဆက်သူမတ်တထိုက်ခိုင်တို့ရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ
။မနက်ထက်ခိုင်တို့ကတော့ဗဟန်းမှာ905 desk ကင်းနေဆဲတယ်ကောင်းလာတော့မြန်မာဖြစ်ပေါ်နေနေဆွဲပိုးကငါငါကြာကြီးနဲ့ဆွဲတာကကြာစီအောင်နဲ့ပြင်းငါငါကြာကြီးနဲ့မင်းတို့ကြတာလေ
အကျိုးဆောင်ရှင်းနေဥက္ကမောင်မြင့်က VOA ကိုပြောသွားတာပါနောက်ပိုင်းတရင်ပေးပို့ချက်ကိုထုံးလိုက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါနိုင်ငံတော်ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့လူတွေထိခိုက်ဒဏ်ရာရခဲ့တဲ့အချိန်ဤနယ်စပ်ဂိတ်တွေတရားဝင်ပိတ်ထားပေမဲ့တရုတ်ကုန်စည်တွေဝင်လာနေစေတည်ပြပို့ချက်နဲ့အတူဥကြော်စံတာရဲ့မြမရေးတုံးသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ
အာဖဂန်နိုင်ငံမာဆာယီရှယ်နိုင်ငံကလေးစိတ်မှာအမေရိကန်တွေနဲ့အန်တီယချောမှာဆိုရင်ရတဲ့အာဖဂန်တွေလိုက်ပါလာတဲ့လေယာဉ်တွေပိတ်မိနေကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲစစ်လုံကားလေယာဉ်တွေကိုနိုင်ငံကထွက်ခွာဝင်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်
။ As of now, the Taliban are not permitting the charter flights to depart.
အခုချိန်ထိစစ်လုံကားလေယာဉ်တွေကိုတာလီဘန်တွေကထွက်ခွင့်မပေးသေးပါဘူး။တချို့ခီးတွေကထောက်ထားပြည့်စုံတော့မပါဘူးဆိုပြီးပြောနေပါတယ်လို့ဂျာမနီနိုင်ငံ Rheinland Litescan မှာဂျာမန်နိုင်ငံကြီးဝန်ကြီး Heiko Maas နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီး Blinken ပြောဆိုလိုက်တာပါစစ်လုံကားလေယာဉ်တွေထွက်ခွာခွင့်ရဖို့အမေရိကန်ကဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းလည်းပြောပါရယ်အမေရိကန်နိုင်ငံသားတွေနဲ့ Afghanistan နိုင်ငံမှာဆက်နေမယ်ဆိုရင်အန်ဒီယချောနိုင်ငံနဲ့ Afghan နိုင်ငံသားတွေနိုင်ငံမြောက်ပိုင်းက Masai Sharif လေဆိပ်ကနေမထွက်နိုင်ဖြစ်နေကြပြီးအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကလုံလောက်တဲ့အကူအညီတွေမရဘူးဆိုပြီးလေယာဉ်ထွက်ခွာခွင့်ရဖို့စီစဉ်နေသူတို့ကပြောတဲ့အကြောင်းလဲတင်းနေမှာဖော်ပြနေတာပါအမေရိကန်ဆိုရရဲ့နှောင့်နှေးမှုတွေနဲ့ပြက်ကွက်မှုတွေပေါ်စိတ်ပြက်ဒေါသမိဖက်မိတဲ့အကြောင်းလဲသမ္မတရဲ့ဒီမိုကရက်တစ်ပါတီကထက်လွတ်တော်မှန် Richard Blumenthal က Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ
်အာဖဂန်နစ္စတန်သမ္မတဟောင်း Ashraf Ghani ကပြီးခဲ့တဲ့ဩဂုတ်လအတွင်းသူ့နိုင်ငံကနေ Arab Sofa များပြည်ထောင်စု UAE နိုင်ငံကိုထွက်ပြေးရတာဟာကာဘူးမြို့တော်ရဲ့လမ်းမတွေပေါ်မှာသွေးချောင်းစီးမဲ့အရေးကိုရှောင်ရှားဖို့အတွက်ဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်ဒါအပြင်နိုင်ငံပိုင်ငွေတွေကိုခိုးယူတည်သွားတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုလည်းညှင်းပယ်လိုက်ပါတယ်။အသက်82နှစ်ရှိသမ္မတဟောင်းဂါနီကသူ့အနေနဲ့အနည်း20တိုင်တိုင်ဒီမိုကရေစီအစိုးရအတွက်အလုပ်လုပ်ခဲ့ပေမဲ့တိုင်းပြည်ရဲ့တည်ငြိမ်မှုတိုးတက်မှုရရှိအောင်မလုပ်နိုင်ခဲ့ကြောင်းတော့ဝန်ခံလိုက်ပါတယ်။ UAE နိုင်ငံကလည်းသူ့ကိုလူသားချင်းစာနာမှုအရာလက်ခံပေးထားတာလို့ပြောပါတယ်။ရုရှား IAEA သတင်းဌာနကတော့သူဟာထွက်ပြေးခဲ့စဉ်ကားလေးစီးနဲ့ရဟတ်ယာဉ်တစ်စင်းပေါ်မှာနိုင်ငံပိုင်ငွေတွေအပြည့်တည်သွားခဲ့တယ်လို့ဖော်ပြထားပါတယ်။တခြားသတင်းဌာနတစ်ခုကလည်းသမ္မတဟောင်းကသူနဲ့အတူဒေါ်လာတန်169တန်ယူဆောင်သွားတယ်ဆိုပြီးတာဂျီကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သမ္မတကြီးကဆွဆွဲထားကြောင်းဖော်ပြထားပါတယ်။အာဖဂန်သမ္မတဟောင်းအက်ရှ်ရတ်ဂါနီကတော့သူ့ပိုင်ငွေတွေကိုကုလသမဂ္ဂဒါမှမဟုတ်လွတ်လပ်တဲ့စင်စစ်တွေနဲ့စစ်ဆေးတာကိုခိုင်ယူနိုင်ကြောင်းပြောပါတယ်။အာဖဂန်နိုင်ငံကတိုလိုသတင်းဌာနကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အမေဖြစ်တခုလွှင့်သားတဲ့အထက်မှာသတင်းတောက်ကအာဖဂန်သမ္မတဟောင်းထွက်ပြေးဖို့အတွက်အကူအညီပေးခဲ့တလားလို့မေးခဲ့ပါတယ်။ထွက်မပြေးခင်တညကသူ့အနေနဲ့အသက်သေဆုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
။အီသီယိုးပီးယားနိုင်ငံတစ်ကွေးဒေသကအာဖဂန်အရက်မှာ ni ye twe ayat 120 tat pyat khan kya de so le tadin ha mmman kan ne chao tabung tat pwe ga nyin san lai par de satin mala 1 ye ne 2 ye ni yi ma ayat 120 tat khan ya de chao dita gan a na ban ni ko ku ka pi writer tadin tan na ga poudu ni ma phaw pyat lai da ba de ba myo ga ni 10 km law kwa ma shi de che ywa dia ga ywa da de lu yu sa de a law ni ko twet shi ye chao dita gan taw win shi tu ri ga pyo su ga da ba degree pi tu lu myo yi tat u tabung pwe ga lo လောက်ကျန်ဆွဆွဲချက်ဖြင့်ဗိုလ်ရုံးနှင့်နောက်ပိုင်းမှာပဲကျင်ညာချက်ထုတ်ပြန်ငင်းဆန်ထားပါတယ်ရက်ဆက်ကြံကြုတ်တဲ့လုပ်ရည်တွေကိုလွတ်လပ်စွာဆောင်ရွက်ဖို့တောင်းဆိုရဲ့အကြောင်းနဲ့ဆွဆွဲချက်တွေကိုတည်ပြုနေအောင်သူတို့ထိန်းချုပ်ဝင်နေမြေမှာသတင်းမီဒီယာတွေကိုလွတ်လပ်စွာသွားလာခွင့်ပြုလိုတဲ့အကြောင်းလဲအဖွဲ့ရဲ့ပြောခွင့်ကပုဂ္ဂိုလ်ကပြောဆိုခဲ့တာပါသတင်းတိုင်း
ကျွန်တော်တို့ကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကိုပြောပြပေးမယ်ဆိုတာကတော့ဒီနေ့ကို chocolate we go, the Jainette, a champion, Taika carry at Twitchow, Lubon Tia, don't they, so the Nezon Lea goes allowed Dayashi give out there. A poor win, say Upa win there, a champion, a puene, Drogo Guni get do, Sale, a dancer, and so do good all, a version is a Pammy give out there, to good all brass and Yuma, Pammy get up, Pibare, come ya.
Theory American and Mena Penyamava season ago, Mena Chonaigani Kononaiti, Idomida Nestle Kilohats, Tinit Titonia, Idomida Laser Kilohats, Kole Titonia, Idomida Nazette Kilohats, Nasha Kongane, Ilamida Diakuze Kilohats, Tinga Kongarogani Tolin Binuaisin.
Theory American and Yamava season, Chalavini Menekinu Nasinia Pipare. ဒီမနက်ကမှအရေးပေါ်အခြေအနေချင်းညာလိုက်ပြီးခုခံစစ်ဆင်ရွေးဖို့ သူချန်ပီယံကောင်စီဖွဲ့ဝင်သူဖြစ်တဲ့ခရစ်စီဒိုတီကတော့အချမ်းဖက်လို့ရတာမြန်မာပြည်သူတွေဘယ်တော့ကကြုံရရတဲ့အကြောင်းရင်းဖြစ်ပြီးအဖြစ်မဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အန်ယူဂျီရဲ့ဆုံးဖြတ်ချက်ကိုစာနာနားလည်ပေမဲ့နောက်ဆက်တွဲကြုံရမယ့်ရလဒ်တီပေါ်မှာစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါ။အန်ယူဂျီရဲ့ကြေညာချက်ပေါ်ဒေသတွင်းနဲ့နောက်နိုင်ငံတချို့ကလည်းစိုးရိမ
တွေကစွမ်းအားမြင့်ကိုဗစ်ကာကွယ်ဆေးထိုးပေးတာကိုရပ်ဆိုင်းထားပြီးဘုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးချုပ်ကမနစ်ဗုဒ္ဓဦးနေကတောင်းဆိုလိုက်ပါတယ
် So today I'm calling for an extension of the moratorium until at least the end of the year
ချမ်းသာတဲ့နိုင်ငံတွေအနေနဲ့အနည်းဆုံးဒီနှစ်ကုန်အထိရှင်းဝေပန်းအရာကာကွယ်ဆေးထိုးတာရပ်ထားဖို့ကျွန်တော်အနေနဲ့တောင်းဆိုလိုက်ပါတယ်လို့ WHO ညွှန်ကြားရေးမှူး Tedros Ghebreyesus ကပြောသွားတာပါအခုလိုအချိန်ကာလဒီလိုတောင်းဆိုတာတွေကိုသိကြည့်သတိမမူကြဘူးလို့လည်းသူကပြောပါတယ်ဒါအပြင်ကာကွယ်ဆေးထိုးလုပ်တဲ့နိုင်ငံတွေကလိုအပ်ချက်နှစ်ခုစလုံးကိုဖြည့်ဆည်းပေးဖို့အတွက်သူတို့မှအပြည့်အဝပံ့ပိုးထားတယ်လို့ပြောဆိုနေကြတာဟာသူ့အတွက်အထိတ်အလန့်တောင်ဖြစ်မိတယ်လို့ Tedros Ghebreyesus ကပြောသွားပါတယ်ခင်ဗျာ
ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ HIV နဲ့ TB ဆုံးနာယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေရှိတဲ့အကြောင်းဗုဒ္ဓဦးနေကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားပါတယ်နိုင်ငံတကာအစိုးရတွေအရက်ဖက်အဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းပါဝင်တဲ့ Global Fund အဖွဲ့ရဲ့အစီရင်ခံစာချက်အရ ပြီးခဲ့တဲ့2020ပြည်နှစ်အတွင်း HIV တားဆီးရေးလုပ်ငန်းတွေမှာဝန်ဆောင်မှုပေးနိုင်ခဲ့တဲ့အရေးတွေဟာဒီအရင်တနည်းနဲ့ရှင်17ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ HIV ပိုးစစ်ဆေးမှုတွေကလည်း22ရာခိုင်နှုန်းကျဆင်းခဲ့တာကိုတွေ့ရှိခဲ့တာပါ Global Fund အဖွဲ့ကကူညီနေတဲ့နိုင်ငံတွေမှာဆေးမထိုးတဲ့ TB ဆုံးနာရောဂါအတွက်ကုသပေးနေသူအရေးတွေကလည်း19ရာခိုင်နှုန်းကျဆင်းခဲ့ပါတယ်ဒီချိန်ထဲမှာပဲဆေးမထိုးတဲ့ပြင်းထန်တဲ့ TB ရောဂါအတွက်ကုသပေးနေသူအရေးတွေကလည်း38ရာခိုင်နှုန်းထိထိုးကျသွားတာကြောင့်စိုးရိမ်ရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက် Global Fund အဖွဲ့ကသတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ထဲမှာလူပေါင်းတစ်သန်းလောက်TB ရောဂါအတွက်ဆေးကုသမှုမရခဲ့ကြတာကြောင့်ဒီထက်ကလူပေါင်းထောင်ချီပြီးအသက်ဆုံးရှုံးကြရလိမ့်မယ်လို့လည်း Global Fund အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Peter Sands ကရိုက်တာသတင်းဌာနကိုပြောဆိုထားတာပါ COVID ရောဂါကြောင့်ငပြားရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာထိခိုက်မှုတွေဟာ HIV နဲ့ TB ရောဂါလောက်အခြေအနေမဆိုးဘူးလို့လည်း Global Fund အဖွဲ့ရဲ့အစီရင်ခံစာသစ်ကဖော်ပြထားပါတယ်
အင်ဒိုနီးရှားနိုင်ငံကအကျဉ်းသားအများပြားနဲ့ပြည်ညံ့နေတဲ့တန်ဂါရန်အကျဉ်းထောင်မနစ်ဗုဒ္ဓူးနေအစောပိုင်းကမီးလောင်ခဲ့တဲ့အတွက်လူအနည်းဆုံး42ဦးသေဆုံးခဲ့ပါတယ်။ဒေသစံတော်ချိန်မနေ့တနားရီ45မိနစ်ဝန်းကျင်လောက်မှာလျှက်စစ်ဝါယာရှော့ဖြစ်ပြီးမီးလောင်ခဲ့တယ်လို့ဥပဒေနဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးရန်ဆိုနာရိုင်လီကသတင်းသမားတွေကိုပြောပါတယ်။မီးသတ်သမားတွေက73မိနစ်အတွင်းအရောက်လာခဲ့ပေမဲ့အကျဉ်းသားတွေထားတဲ့တချို့အခန်းတွေကတော့ခတ်ထားတဲ့အတွက်ကြောင့်သူတို့ကိုကယ်ဆယ်ဖို့အချိန်နောက်ကျသွားကြောင်းနဲ့မိသက်ဖို့တနာရီခွဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါတယ်။အဲ့ဒီအချင်းထောင်မှာအချင်းသား2082ဦးထားရှိတဲ့အတွက်မူလတဲ့400ရာခိုင်နှုန်းပိုများနေတယ်လို့လည်းသူကပြောပါတယ်။အချင်းထောင်တွေကမီးလောင်တဲ့အဆောင်တွေမှာအချင်းသား122ဦးရှိပြီးအဲ့ဒီအထက်က40ဦးသေဆုံးခဲ့ပြီးကျန်တဦးကဆေးရုံသွားမှသေဆုံးခဲ့တယ်လို့သူကပြောပါတယ်။ဒါ့အပြင်အချင်းသား10ဦးကဆေးရုံတင်ထားရပြီး32ဦးကတော့အချင်းထောင်တွေကဆေးရုံမှာပဲကုသနေရတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်လေဦးနဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါကြာသာပတိနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်မထာခင်မာတော့ဒီနိုင်ငံတဝန်းမှာမနေ့ကပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရမှုတွေရှိခဲ့တဲ့အခြေအနေကိုကြားကြရမှာပါအခုတော့ဒီရန်ကုန်မှာဖမ်းဆီးခံထားရတဲ့သတင်းတောက်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရာစတကြီးပုံမှ905ကကြီးနဲ့ဆက်ခွန်တစ်တို့အရာဆွဲဆိုခံထားရတဲ့ VOA မြန်မာပိုင်းစောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်တို့ကိုမူလကဆွဲဆိုထားတဲ့မြို့နယ်တွေအပြင်မြို့နယ်တစ်တွေမှာလည်းအလားတူအမှုတွေနဲ့ထပ်မံဆွဲဆိုလိုက်ပါတယ်။အခုအခါအင်းစိန်ထောင်မှာထိမ့်သိမ်းထားပြီးဖြစ်တဲ့သူတို့အမှုရဲ့နောက်လာမယ့်ရုံးချင်းတွေနဲ့ပတ်သက်လို့အကျိုးဆောင်ရှေ့နေတွေရဲ့ပြောကြားချက်ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
စစ်ကောင်စီကအေစင်းဝင်စရာကဗဟန်းမြို့နယ်ရွှေကုံရိပ်မွန်အင်အားတိုက်ခန်းတစ်ခုမှာဩဂုတ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုအခုတော့အင်းစိန်အချင်းထောင်ပို့လိုက်ပြီလို့မတ်ထထခိုင်ရဲ့ရှေ့နေကပြောပါတယ်စတေမာ3ရက်နေ့ကအင်းစိန်ထောင်ကိုပို့စဉ်မှာမိသားစုနဲ့တွေ့ခွင့်ရခဲ့တယ်လို့လည်းပြောပါတယ်မတ်ထထခိုင်တို့ကိုအခြားမြို့နယ်တွေကပါအမှုတွေထပ်တိုးပြီးတရားစွဲဆိုထားတာရှိတယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြစ်ကပြောပါတယ
်။မင်းတို့ထက်တဲ့ခိုင်မျိုးကြတော့တဟမ905တက်ကကြီးနဲ့ဆွဲတယ်။အင်္ဂါတော်မြစ်မှာဆက်ကုန်တဲ့ဆွဲတယ်။ဘဝ905ကြကြီးနဲ့ဆွဲတာကကြာစီအောင်နဲ့ပြည်နဲ့ငါးကြကြီးနဲ့မင်းတို့ကြတာလို့ဒီဖုံးမန်းထုတ်ကြတာကိုလက်ခံနေတဲ့ဆွဲတယ်။နောက်ဆက်ကုန်တဲ့ဆိုတာကြတော့သူကကိုယ်ဘက်ကဆွဲတာတော့ AUG ရဲ့ဒီလိုမျိုးမှသူအခုဒီရဲ့အတွက်လို့ပြောရတာနဲ့သူနဲ့တွေ့တဲ့အခါကျသူက NUG မဟုတ်ဘူး။ဟိုလေးလပိုင်းနောက်ကစပြီးပေါ်တဲ့အဖြစ်ရေးတိတ်ကော်မတီပေါ့။ဆုပ်ရှင်နဲ့ဆက်ရွယ် FM မှာသူတနည်းနည်းနှစ်ရက်လောက်တော့သူသွားပြီးတော့ခုပြေးခဲ့တယ်ပေါ့။အဲ့ဒါကိုသူပြင်ရှင်းပြပြီးတော့သူကလက်မခံမင်းနဲ့သူဒီစစ်လပိုင်းနဲ့မှာပေါ်တဲ့ NUG ရဲ့ FM မှာအခုဒီရဲ့သူကစစ်ကောင်စီနဲ့ဆွေးတာအဲ့ဒါတော့ဘာမှရှင်းရင်းမရှိပါဘူး။ဆရာတို့အဲ့ဒါပဲကျေသွားနိုင်တယ်
မတ်တတဲခိုင်ကိုပုံမှန်နှစ်ခုတက်ပြီးဆွဲထားတာမှာဗဟန်းမှာဆွဲထားတဲ့905ကာကြီးအမှုအတွက်လာမယ့်စတေမာ16ရက်နေ့ကိုရုံးချင်းပေးထားပြီးမင်္ဂလာတောင်ညွန့်မှာဆွဲထားတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တက်အမှုအတွက်စတေမာ18ရက်နေ့ကိုရုံးချင်းပေးထားတယ်လို့ဦးခင်မောင်မြစ်ကပြောပါတယ် VOA မြန်မာပိုင်းရဲ့ပေးနိုင်ဆောင်မရှင်ဦးစီသူအောင်မြစ်ကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတဆင့်တက်မတော်နဲ့အိမ်ဆောင်အစိုးရအပေါ် Matea Weban Sanjin, Taikade, Song Mari, Yeta Pibu Gere Dressobi, Pansi Tending Light Apijo, Majadiginga, Tamaro, the Dimman, Janjai Uwega, the Din Topian Tabari, Uzi du Omye, Shini, Dor Nimwe Ongale, Leshi Uzi du Omye, Chinigo, Rulu, Biobia Larava.
ตองเยนนี่อ่ะโหอมุซวยติงดีปะเนาะเนี่ยตะป้องมางาอ่ะกาอัตตสกาจีเนี่ยตะหันเตียายงมาซวยติงเนี่ยตะมารุตุยกุญญาไล่ติปะเนาะเนี่ยตะมารุเมบาวาตินายไปเดลุเขติปะเนาะยงเชยอ่ะสักคนเนี่ยเนี่ยเจ็ดชิ้นเนี่ยเออซวยจนดาวยงมาเลยเวเวลายงมาจ้ะตะมารุอมุซวยท่าละฉิเดถ้ายังงาจ้ะสกาจีเนี่ยตะบุเมตัวเจ็ดมันไม่อยู่อ่ะดีกูอมุเตียเตียายงอมุไม่ซวยติงดีปะเนาะอมุซวยปะเนาะอมุเนี่ยตะตุยได้ขาจ้ะรออมุสกาบาเจ ွက်ဆိုရတဲ့ပုံမှန်ဆက်ကွန်မြင့်ဆောင်တစ်ဟာမတရားအသည့်နဲ့ဆက်သွယ်မှုပုံမှန်ဖြစ်ပြီးပြစ်မှုထင်ရှားခဲ့ရင်ထောင်နှံ2နှစ်ထက်မနည်း3နှစ်ထက်မပိုသောပြစ်ဒဏ်ကိုချမှတ်နိုင်တယ်လို့ငွေဒဏ်ပါချမှတ်နိုင်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်တွင်းမီဒီယာ၈ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကလည်းဖမ်းဆီးတာတရားစွဲဆိုတာတွေပြုတ်လုနေတာပါသတင်းသမားအယောက်50တဲ့မနေ့ဖမ်းဆီးထိန်းသိမ်းခံရပြီးအခုလိုနောက်ထပ်သတင်းသမားတချို့ကိုပါထပ်မံအရေးယူလာတာဖြစ်ပါတယ် AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ထုတ်ပြန်တဲ့စည်းရုံးတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူပေါင်း 6,300 ကျော်ရှိပြီးဖမ်းဝရမ်းအထုတ်ခံရသူကတော့ 2,000 နီးပါးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်းတည်ဆုံးခဲ့သူ 1,054 ဦးရှိသွားပြီလို့လည်းဖော်ပြထားတာပါ။ AAPP ကထုတ်ပြန်တဲ့စာရင်းတွေဟာခြေကားဖော်ပြထားခြင်းသာဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲထားပြီး AAPP ကတော့တည်ဆုံးဖမ်းဆီးခံရသူမိသားစုဝင်တွေနဲ့အတီးပြူပြီးမှကောက်ခံထားတဲ့စာရင်းလို့တုံ့ပြန်ထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပါရှင်မတားခင်မှာတော့တရုတ်မြန်မာနယ်စပ်ကိတ်ကအခြေအနေတွေကိုတင်ပြမှာပါအခုတော့ဒီရန်ကုန်မြို့ကပောက်ကွဲမှုအခြေအနေအကြောင်းကိုလည်းကြည့်ကြရအောင်ပါရှင်ရန်ကုန်မြို့ကမနေ့ကပေါ့နော်ရန်ကုန်မြို့မှာနေရာ၅ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ပေါင်းတယ်မျိုးမှာဆိုရင်လေပြေခိုင်ဖြိုးပါတီရဲ့စီယုံရေးမှုလည်းဖြစ်တယ်ရာအိမ်မှုလည်းဖြစ်တဲ့အိမ်မှာအင်္ဂါနေ့ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်2ယောက်တေဆုံးပြီးတော့5ယောက်ဒဏ်ရာရခဲ့ပါတယ်ဒီအကြောင်းတွေပါဝင်နိုင်ငံတော်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြမှာပါရှင
်ရန်ကုန်မြို့က9နေရာလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်မနက်ပိုင်းကချင်းမြနိုင်မျိုးနယ်ကအေရှာဝေါ်စိတ်ကမ်းဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းတကုံစိတ်ကမ်းမျိုးနယ်ကရင်တင်းရဲရုံနဲ့တောင်ကုံကအေယာချမ်းသာကွန်ဒိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါနေ့လယ်2နာရီဝန်းကျင်လောက်ကမရမ်းကုန်းမျိုးနယ်ကတမိုင်းလန်းစုံဥပဟံမီပွိုင်းကရင်တင်းရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအတန်အတော်ကျယ်ပြင်းနဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ
်2နာရီခွဲဟောတမိုင်းဥပဟံနဲ့မီးပွားမီးပွားချိန်မှာဖြစ်တာမော်တော်ပြီးကြယ်ရုံမော်တော်ပြီးကြယ်ရုံဖြစ်တာအဲနားမှာတော့ရှင်းလင်းနေရပဲပေါက်တဲ့ချိန်ကကြတော့အသားတော်တော်ကျေသွားတယ်ဟွာညီကြီးတွေပါတုံသွားတယ
်ပဲခူးတိုင်းပေါင်းတယ်မြို့ကံငယ်ရွာမှာခနေ့ညပိုင်းကယာအိမ်မှုရဲ့နေအိမ်ကိုဘုံဖြစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရပါတယ်ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငယ်ရွာမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်ဟိုပြည်ကကျိုးဝဲသူရုံးနေလို့တော့သူရုံးမလို့ခွဲမှုရာရင်မှုနဲ့ရာရင်မှုတော့သူ့အိမ်မှာမိသားစုဆွေမျိုးတွေဟွာဘာသာကြည့်တာပေါ့နော်ဘာသာကြည့်တဲ့အချိန်မှာအိမ်ပြင်ပေါက်ပဲပြင်ရနေဆိုတော့အလုံးမမဲ့ကြီးရထဲကိုရောက်ပြီးဘလို့မှမကြောက်ဘူးပရိနေမနဲ့ပေါက်ပေါက်သွားလို့ပြောတယ်ခင်ဗျာဒီကိမ်းမူကတော့ခဏရောက်တာရရအိမ်ပေါ်မှာပွင့်ရင်းလေးတယောက်သေးသွားတယ်ဘာသာစေရောဆောက်ရောက်ရောက်လာဘာသာစေရောမှာနောက်တရားဆက်သေးရပေါ့နော်မယောက်တွေပေါ့ပြည်ပေါ့တရားဝင်ကအမျိုးသမီးတွေယူတယ်ဟုတ်ကဲ့အခုမနေ့ကျန်တဲ့ဟိုပေါ့၅ယောက်ကိုဟိုဂရင်းတရားကိုပြောပြလိုက်ပါမယ်ဟုတ်ကဲ့အောင်းတဲ့ဖေးရင်ဝင်နေယူ
မန္တလေးအမတ်6ရဲစခန်းမှာလဲဒီကနေ့နေ့လယ်ပိုင်းကလက်လုပ်ဘုံပောက်ကွဲခဲ့ပါတယ်မကွေးတိုင်းရေစကြိုမြို့စိုက်ပျိုးရေးရုံမှာတော့ဒီကနေ့နေ့လယ်ကပောက်ကွဲမှုတစ်ခုဖြစ်ပါတယ် မရီယာမျိုးမှာလည်းစစ်ကောင်စီတရင်ပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီကနေ့နေ့လည်းကပြစ်ခတ်ခံရပြီးတိတ်ဆုံးသွားပါတယ်။စက်တင်ဘာလ9ရက်မနေ့ညကလည်းစစ်ကူးမျိုးကကြေးရွာတစ်ခုရဲ့အုတ်ချုပ်ရည်မှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပရောင်းနဲ့မရီယာစတဲ့နေရာတွေအပြင်နိုင်ငံတော်ကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးတာတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကနေရာတော်များများမှာအခုလိုဘုံပေါက်ကွဲမှုတွေနဲ့စစ်ကောင်စီတရင်ပေးအဖြစ်တန်တရာရှိခံရသူတွေပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့တော်လှန်ရေးနေ့စတင်ပြီလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ဖြစ်ပေါ်ခဲ့တဲ့ဘုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးအရေးအတွက်ဟာလည်းတိတိတသားပိုပြီးများလာတာဖြစ်ပါရဲ့ရှင်။
မကင်ဖြူထွေးပြောသွားတာပါမကြခင်မှာတော့ဒီထိုင်းမြန်မာနယ်စပ်ကဒီမဲဆောက်မြို့မှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတဲ့အခြေအနေကိုကြားကြရမှာပါအခုတော့တရုတ်မြန်မာနယ်စပ်ကအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ကိုဗစ်တတိယလှိုင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုနှစ်နိုင်ငံသဘောတူညီမှုနဲ့လုံးဝရပ်နားထားပေမဲ့တရုတ်ကုန်သည်တွေကတော့နယ်စပ်ကမြန်မာတာဝန်ရှိသူတွေကိုလက်ထိုးပြီးတရားမဝင်ကုန်သွယ်နေကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်မြန်မာပြည်တွင်ကိုဗစ်တတိယလှိုင်းအရှိန်ငင်းလာတဲ့ဇူလိုင်10ရက်ကစလို့တရုတ်အစိုးရဘက်ကမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးဖြတ်တောက်ထားတာပါနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့မြန်မာဘက်ကအရေးပေါ်လိုအပ်တဲ့ဆေးဝါးကိုတော့နှစ်နိုင်ငံသဘောတူညီမှုနဲ့မူဆယ်မြို့ကျန်းစင်ကြော့ဂိတ်ကနေတင်သွင်းခွင့်ပေးထားပါတယ်ဆေးနဲ့ဆက်ဆက်ပစ္စည်းတွေပဲတင်သွင်းခွင့်ပေးထားပေမဲ့တရုတ်ကုန်သွယ်တွေကတော့ဆေးပစ္စည်းနဲ့ရောပြီးတခြားပစ္စည်းတွေကိုပါတရားမဝင်တင်သွင်းနေကြောင်းတရုတ်ဝန်ထမ်းကမြန်မာကုန်ဆယ်ပို့ဆောင်ရေးလုပ်ငန်းရှင်တူကပြောပါတယ
်လိုရောင်းပေးလိုက်တဲ့အကန့်အသတ်တော့မှာကျွန်တော်တို့ဘတ်ဆောင်ပစ္စည်းဆိုရင်ဆန္ဒပေးပစ္စည်းဆိုရင်600,000လောက်ပေးလို့ရတယ်နော်ကျွန်တော်ပါလီမရလောက်ပဲပုံမှာဟန်ပြတင်ပြီးအောက်ကစားပစ္စည်းထည့်လိုက်တာပေါ့။ဒါပြီးခဲ့တဲ့ရက်ပိုင်းမှာကျွန်တော်တိတိကျကျနဲ့ဖတ်သွားတယ်ရှိတယ်။အများတော့ဖတ်တာတော့ဒီမိုဘိုင်းနဲ့ပတ်သက်တဲ့ချက်တွေကကြံပစ္စည်းပစ္စည်းတွေပေါ့။တခြားအားဖြင့်လည်းပါမှာပေါ့။ဒီစီရော်ဒီပုံတွေပေါ်မှာမူတည်တာပေါ့
။တရုတ်လုပ်ငန်းရှင်တွေကအခုလိုတရားမဝင်ကုန်သွယ်ခွင့်ရနေတာဟာမြန်မာဘက်အချမ်းမူဆယ်နယ်စပ်ကုန်သွယ်ရေးစခန်းကတာဝန်ရှိသူတွေအပေါ်အဓိကကြားလိမ့်မယ်လို့အမိမဖော်လို့တဲ့နယ်စပ်ကုန်သွယ်သူက VOA ကိုပြောပါတယ်
။မာနဲ့တရုတ်နဲ့ကြားမှာစပါယာပုံစံမျိုးရှိတယ်ဒီအိကတရုတ်ပေါ်ကတရုတ်ကိစ္စနဲ့အဓိကသက်သက်တာပေါ့ဘယ်လိုဒီလာရဖြစ်လာလဲကျွန်တော်တို့မြန်မာကိစ္စတွေကဒီကအမှန်ရသောစီလေပေါ့ဒီကငုတ်တော့ခံကြည့်ရင်ဘယ်လိုလုပ်သမျှလဲဘာမှလုပ်လို့မရဘူးဒီဌာနဆိုင်ရာတွေမှာပဲသက်သက်တဲ့အတော်ပိုင်းလူကြီးတွေကမျက်ပယ်ဖြူထားတာလက်ဖိတ်လိုက်ပြီးသိစားရင်ပြီးလွန်ထားလို့အောက်ချီမှာဌာနမျိုးတွေဖြစ်လာတာအတူမှဒီလိုနှစ်နိုင်ငံနယ်စပ်စိတ်ပေါ့ဒီမှာအတူမှလောက်ပြောင်းတရားဝင်ကုန်တယ်မလုပ်ရဘူး
တရ၅မိုင်ကုံတွယ်ကြီးစခန်းရဲ့ဒုညွန်ကြိုင်မူဦးမောင်မောင်တွင်ကတော့ကြံစင်းကြော့ဂိတ်ကနေတရုတ်ဘက်ကတရားမဝင်ကုန်ပစ္စည်းတွေဝင်လာတာမရှိဘူးလို့ VOA ကပြောပါတယ်
ဒီကနေ့ကလက်ရှိကကျွန်တော်တို့ကိုဗစ် -19 ကာကွယ်ရေးဌာနရဲ့ပတ်သက်တဲ့ပြည်သူတော့ကျွန်တော်တို့ဘက်ကတင်ပြလို့ဘာဖြစ်နေပါလဲတော့လက်ရှိအခြေအနေကြီးတော့တွင်းလာတယ်ဒီမှာတော့မရှိဘူးနော
်တရုတ်မြန်မာနယ်စပ်ကုံတွယ်ကြီးကိုအခုလာမဲ့စက်တင်ဘာလ15ရက်မှာပုံမှန်အတိုင်းပြန်ဖွင့်မယ်လို့သတင်းတွေကနအူးထွက်ပေါ်နေပေမဲ့ဒါကနှစ်နိုင်ငံအပြီးသက်မဆုံးဖြတ်ရသေးကြောင်းစက်တင်ဘာလ9ရက်မှာလဲဒီကိစ္စအတွက်နှစ်နိုင်ငံလုပ်ငန်းညှိနှိုင်းအစည်းအဝေးရှိကြောင်းဦးမောင်မောင်လွင်ကဆက်ပြီးပြောပါရယ်အပြန်အလှန်ကုန်သွယ်မှုပမာဏတစ်နှစ်ကို American Dollar တန်း 4,800 ကျော်ရှိတဲ့တရုတ်မြန်မာမူဆယ်နယ်စပ်ကုန်သွယ်ရေးကပြီးခဲ့တဲ့2020 April လကစလို့ကျဆင်းသွားပါရယ်စာပြေးရေးနဲ့ရေထွက်ကုန်ကိုအားထားတင်ပို့နေတဲ့မြန်မာကုန်သွယ်ရေးဘက်ကဆုံးရှုံးမှုပုံများနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မူဆယ်ကုန်သွယ်ရေးနဲ့ဆက်ဆက်တဲ့အလုပ်ကိုင်တွေလည်းတောင်းနဲ့ချီပြီးဆုံးရှုံးနေကြောင်းကုန်သွယ်ရေးကပြောပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်းရဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru Pai Mu Deze Chalaku, Vue Nyamawa Internet Samyanane, Vue Nyama Facebook Samyanaroma, Popjatawarese, Vue Nyamawa Internet Samyana Lisaga, Burmese.vuenews.com, Sipari, Facebook Samyana Lisaga, Facebook.com/vue.burmese.news, Sipari, Nyamana Yapi that we see the name and we put behind Mu, Lurumesri, a Yalakevari, no?
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်မှာမြန်မာရွှေပြောင်းအလုပ်သမားတွေအပါအဝင်လူ 9,000 ထဲမင်းတွေကို၃ဘက်အတွင်းကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမဲတော်ဆေးကနေမြန်မာတွေအများစုရှိရာရက်ွက်တွေမှာလည်းကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမားတွေအပါအဝင်လူ 9,000 လောက်ကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာလူသမားတွေကာကွယ်ဆေးထိုးခွင့်ရတာနဲ့ပတ်သက်လို့ရောင်ကြီးဥလူသမားအဖွဲ့ကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါဗျာ။
မဲဆောက်မှာကကျွန်တော်စက်တဘာလ6ရက်နေ့မှာတော့မဲတော်တိုက်နယ်မှာဒီဟာဒီခိုင်းမှာရှိတဲ့ကျောင်းတိုက်ဒီမှာဘုံကြီးအပါဝင်မြန်မာရွှေပြောင်းလူသမားတွေရက်ကွက်ထဲမှာရှိတဲ့အာတိုင်းပြည်သူတွေအပါအဝင်ပေါ့နော်ရေးရလောက်ကိုကာကွယ်ဆေးကိုဗစ် -19 ဆေးထိုးပေးတယ်လို့ကျွန်တော်သိရပါတယ်ဒီကနေ့မှကတော့ဒီကနေ့မှကတော့ကျွန်တော်ဟာမဲဆော့အာအစ်မရက်ကွက်ပေါ့နော်ဟာဟိုဒါကိုပြည်ပြည်ဆိုရှင်မေရောဆေးခဲမာရေမှာကာကွယ်ဆေးတွေထိုးတယ်အဲ့ဒီမှာတနည်းတနည်းဆူရက်ဒီမှာအာရာနေချီရဲ့အစည်းအဝေးလေးပါတယ်ပေါ့နော
်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ဆက်ရွက်စာတမ်းအထောက်အထားရှိသူတွေကိုသာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာပါဩဂုတ်လ18ရက်နေ့ကတော့မြန်မာရှေ့ကျောက်လုံးတမား 2,000 လောက်ကိုရောဘင်ဆင်ဈေးဝယ်ကုန်တိုက်မှာစုရက်လုပ်ပြီးကာကွယ်ဆေးထိုးပေးခဲ့ပါတယ်အခုဆိုရင်တော့မြန်မာအများစုပါတဲ့လူ 9,000 လောက်ကိုကာကွယ်ဆေးတွေထိုးနှံနိုင်ခဲ့တယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ကျွန်တော်ဩဂုတ်လ18ရက်နေ့ကလည်းအာကာဝေးကြီးတွေရောဘယ်နဲ့ကုန်တိုင်းမှာနေရတဲ့တိုင်းမဆောက်သေးရမှာလူကြီးစုတော့အခုစုလို့ရှိရင်9,000ကျော်လောက်ရှိတာပြီအဲ့ဒါအဲ့ဒီထဲမှာ9,000ကျော်မှာရှိပြုံးလူသမားတွေပါဝင်လူသမားတွေပါဝင်ဒီဒေသတွေကထက်နေရတာတွေပါဝင်နေ
လက်တလောဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းတွင်မဲဆောက်မျိုးကမြန်မာရှေ့ပြောင်းလူသမားတွေကူးစက်မှုကတက်ပြည်နယ်ထဲမှာအများဆုံးဖြစ်နေတာကြောင့်အနီးရင်းရောင်သတ်မှတ်ခံရတဲ့ပြည်နယ်29ခုထဲမှာပါဝင်ပါတယ်အခုအခါမှာတော့ကူးစက်မှုတွေရော့ကျလာပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း32,000ကျော်လောက်ရှိပြီးစက်တင်ဘာလ10ရက်နေ့တနေ့တည်းကူးစက်သူကတော့သက်တမ်းခွဲနီးပါးရှိပြီးအခုချိန်ထိတည်ဆုံးသူစုစုပေါင်းကတော့သက်တမ်း3,500ကျော်ထိရှိလာပြီဖြစ်ပါတယ်ကူးစက်မှုတွေအနည်းငယ်ရော့ကျလာတယ်ဆိုပြီးထိုင်းနိုင်ငံကတော့တချို့ပြည်နယ်တွေကိုကိုဗစ်ကန့်သတ်ချက်တချို့ဖြေလျှော့ပေးခဲ့တယ်လို့လာမယ့်2022ခုနှစ်အစပိုင်းမှာတော့မြန်မာနယ်စပ်ပါဝင်နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်ဖို့ညွှန်မှန်းထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပါရှင်ကြာတာပရိသတ်အနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့ NUG ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့တုံ့သက်ဆွေးနွေးထားတဲ့ဥကြုံစံတာရဲ့မြမအရေးတုံ့သက်ချက်အားကစားကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ VOABURMES ဖြစ်ပါ ရင် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါ ရင် VOA American Fan ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီ အရောက်ပို့ပေးနိုင်ဖို့ အစီအမဲကြိုးပမ်းနေပါတယ်ရှင်
UAE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မြန်မာစံတော်ချိန်နက်6:00နာရီခွဲပါပြီရှင်။ကြာတာပရိနေနေနဲ့ခင် UAE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်ဒီဒုတိယပိုင်းအစီအစဉ်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
Get the seat, but there's also a strong possibility that the seat would be left vacant.
ဒါကတော့ NUG ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ American Pamokh Christina Finch နဲ့ဒီဆွေးနွေးတုံ့သက်ထားတဲ့ဦးကျော်စံသားရဲ့မြမအရေးတုံ့သက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ အာဖဂန်နစ္စတန်နိုင်ငံကဘူးလေဆိပ်မှာလေကြောင်းအသွားလာရီပြန်ပြီးစတင်နိုင်ရေးတာလီဘန်တွေနဲ့တူရကီအစိုးရကဆက်လက်ဆွေးနွေးနေပေမဲ့အင်္ဂါနေ့ကတာလီဘန်တွေဖွဲ့စည်းလိုက်တဲ့ယာယီအစိုးရပေါ်မှာတော့သူတို့ဘက်ကသတိကြီးစွာထားနေတဲ့အကြောင်းတူရကီနိုင်ငံအစ္စတန်ဘူလ်ကဗီအိုအေသတင်းတောက်ဒိုရီယန်ဂျုံးစ်သတင်းပေးပို့ထားတာကိုတင်ပြမှာပါ။ အာဖဂန်မှာပြီးခဲ့တဲ့လကတာလီဘန်တွေအာရရှိပြီးတဲ့နောက်သူတို့နဲ့တွေ့ဆုံဆွေးနွေးကြဖို့ပထမဆုံးတောင်းဆိုတဲ့နိုင်ငံတွေထဲမှာတူရကီလည်းပါခဲ့တာပါ။ဒါပေမဲ့ဒီသတင်းပတ်သေးတာလီဘန်တွေဖွဲ့လိုက်တဲ့ယာယီအစိုးရပေါ်မှာတော့တူရကီသမ္မတရာစက်တိုင်ယစ်အာဒိုဝန်ကတတိကြီးစွာနဲ့ခြေကပ်ကြဖို့တိုက်တွန်းသွားတာတွေ့ရပါတယ်။
လက်ရှိကာဘူးလေဆိပ်မှာလုပ်ငန်းရှင်တွေအပြည့်အဝပြန်လည်စတင်လက်ပတ်ရေးတာလီဘန်နဲ့ကာတာနိုင်ငံကြားဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေကြောင်းတူရကီသမ္မတကပြောပေမဲ့လေဆိပ်လုံခြုံရေးကိစ္စမှာတာလီဘန်တွေတာဝန်ယူဆောင်ရွက်ရမယ်ဆိုတဲ့အပိုင်းကအဓိကအတားအဆီးတစ်ခုဖြစ်နေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမဲလ်ဘတ်ချာဘရှိုလိုကပြောပါတယ်။ဘီချော့ယူကေဘီယူကေချီလီနဲ့ပူရဒ ုံကြုံရေးကုမ္ပဏီတစ်ခုတော့ရှိတင်ပါတယ်
ဒီလိုမှမဟုတ်ရင်တူရကီလေကြောင်းလိုင်းတွေအပါအဝင်အခြားလေကြောင်းလိုင်းတွေကအဲ့ဒီကိုပြန်တန်းလိုစိတ်ရှိကြပေမယ့်အာမခန်ကုမ္ပဏီတွေကခွင့်ပြုမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်အာဖဂန်နစ္စတန်မှာအနှစ်20ကြာတက်ဆွဲခဲ့တဲ့နေတိုးမဟာမိတ်အဖွဲ့ထဲမှာတူရကီနိုင်ငံပါဝင်ခဲ့ပေမယ့်အခုကာဘူးလေစိတ်ပြန်လည်လက်ပတ်ရေးကိစ္စအတွက်တာလီဘန်တွေဟာတူရကီအစိုးရကိုချီကပ်ခဲ့တာပါတူရကီဟာနေတိုးအဖွဲ့ထဲမှာတနိုင်ငံတည်းသောမွတ်စလင်နိုင်ငံဖြစ်ပြီးအာဖဂန်နဲ့လည်းတမိုင်းကြောင်းနဲ့ချီပြီးအဆက်ဆံရှိခဲ့တာပါ။ဒါကြောင့်လဲအာဖဂန်ကိစ္စမှာတူရကီအစိုးရအနေနဲ့အဓိကအခန်းကဏ္ဍကနေကူညီနိုင်လိမ့်မယ်လို့တာလီဘန်တွေကယုံကြည်နေကြောင်းဥရောပကောင်စီကအကြီးတန်းသုတေသီ Ashley Ider Tashbus ကပြောပါတယ်
။ They'll want to see if they can position
အနောက်နိုင်ငံတွေနဲ့တာလီဘန်တွေကြားတန်တမာရေးလမ်းကြောင်းဖွင့်နိုင်ဖို့တူရကီအနေနဲ့အပြန်အလှန်ဆက်သွယ်ဆောင်ရွက်နိုင်အောင်တူရကီကိုနေရာပေးဖို့သူတို့လိုလားကြောင်းပြောသွားတာပါအာဖဂန်နစ္စတန်မှာကျန်နေတဲ့သူတို့ရဲ့နိုင်ငံသားတွေနဲ့နေတိုးနဲ့အနောက်နိုင်ငံတွေရဲ့တန်ယုံတွေမှာအလုံးလုတ်ခဲ့ကြတဲ့အာဖဂန်နိုင်ငံသားတွေကဲထုတ်ရေးကာဘူးလေစိတ်ပြန်ဖွင့်ဖို့ဟာအမေရိကန်တီထောင်စုနဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်အဓိကတော့ချက်ဖြစ်နေတာပါဂျာမနီနိုင်ငံသားဝင်ကြီးဟိုက်ကိုမတ်စ်ကလည်းတူရကီနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်လေစိတ်ပြန်ဖွင့်ဖို့ကြိုးပမ်းချက်မှာတူရကီရဲ့အရေးပါမှုကိုထည့်သွင်းပြောဆိုခဲ့ပါတယ်အခုလိုတာလီဘန်တွေဖွဲ့လိုက်တဲ့အာဖဂန်အစိုးရတဲ့အပေါ်တူရကီအစိုးရရဲ့တတိကြီးစွာနဲ့ချီကပ်မှုအမျိုးသမီးနဲ့တိုင်းသားလူနည်းစုတွေအပေါ်တာလီဘန်တွေဆက်ဆံရေးကိုပြန်လည်စီးစစ်သုံးသပ်ဖို့တောင်းဆိုမှုစတာတွေကိုကြည့်ရင်အာဖဂန်နစ္စတန်ကိစ္စမှာတူရကီရဲ့ရည်တည်ချက်ဟာအနောက်မဟာမိတ်နိုင်ငံတွေနဲ့လမ်းကြောင်းတစ်ခုလည်းဖြစ်လာတယ်ဆိုတဲ့အရေးလက္ခဏာလို့ပြောရမှာပါရှင့်
ဆက်လက်ပြီးတော့ဥကြဆန္ဒရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါပါ NUG မှာတည်ကြတဲ့နိုင်ငံသားရေးမူဝါဒနဲ့မဟာဗျူဟာမရှိဘူးလို့ဝေဖန်သူတချို့ရှိနေပါတယ်ဒါဟာတကယ်ပဲလားနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာ NUG ဟာအခက်အခဲရှိနေပါသလားအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက္ခခရစ်စတီနာဖင်းစ်နဲ့ဦးကျော်စန်သားတို့တုံ့သက်ဆွေးနွေးထားပါတယ်ရှင်
Professor Krishna Finch, who NUG and Nanyaye Muarana Pazabio, Truma Tikya Biazare strategy, Liam Sibulo, Tunga Bishoga Pyojaware. Christina Lila Midimia Pyobamkna.
Well, I think if we look at the foreign policy principles of the NUG as they are stated on the
NUG Nanganjaye Muarago, Truye, website Machine, so ye, Through many menu kinira to Chudwibare. သူတို့ရဲ့မူဝါဒတရက်ကသူတို့ရေးထားတဲ့အတိုင်းပြောရရင်မြန်မာနိုင်ငံမှာအာဏာရှင်စနစ်လုံးဝဖျက်သိမ်းရေးဒီမိုကရေစီအပြည့်အဝထွန်းကားရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးတို့ကိုထောက်ခံတဲ့နိုင်ငံတွေနဲ့ရင်းနှီးတဲ့ဆက်ဆံမှုထူထောင်ရေးဖြစ်ပါတယ်။နောက်မူဝါဒတရက်ကြတော့ပထဝီနိုင်ငံရေးအခြေအနေအရအင်းကြီးနိုင်ငံတွေနဲ့နီးနီးကပ်ကပူးပေါင်းဆောင်ရွက်မယ်လို့ဆိုထား
ဒီနေ့တဖက်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံလို့ပြီးအင်းကြီးချင်းတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအတိအမှတ်ပြုထားပါတယ်။ကျမရဲ့ပုဂ္ဂိုလ်ရဲ့အမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတစ်ရပ်အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်။အနောက်အဆုနိုင်ငံတွေကတော့
ညမနိုင်ငံအပေါ်ပိုပြီးဩဇာတိရောက်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်NUG အနေနဲ့အင်းကြီးချင်းတွေနဲ့ဆက်ဆံရေးကိုပိုအလေးထားတင်ပါတယ်။ဒီမဲ့ပတ်သက်ပြီးရောပြောစရာတစ်ခုရှိတာပြီးခဲ့တဲ့ရပိုင်းအတွင်းကပဲထင်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြီးညာရဲ့တခုထုတ်တယ်။အဲ့မှာဘာပြောထားလဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထွန်းကားရေးကိုသူတို့ထောက်ခံတယ်ဆ
China.
I think what's interesting about China's position is that on the one hand, they want to see their economic projects.
ညမနိုင်ငံမှာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေခြင်းနဲ့ဒီအတွက်စစ်တပ်နဲ့ဆက်ဆံခြင်းနဲ့စစ်အစိုးရကိုအတင်းပြပြပါတယ်ဒါပေမဲ့တခြားတစ်ဖက်မှာတော့မြန်မာပြည်သူတွေဟာတရုတ်ကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်သူတို့စီးပွားရေးစီမံကိန်းကြီးအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုဆန့်ကျင်မှုတွေကပိုမိုပြင်းထန်လာတာဖြစ်ပါတယ်ဒါဟာဆက် ဒီချင်းနေတွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်ဒီချင်းမှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူလူထောက်ခံမှုရုပ်စွာအဆုံးလူလူဂျာနီမှုသူတို့လိုအပ်ပါတယ်ဒါကြောင့်တရုတ်ဟာနှစ်နည်းစလုံးနဲ့ကျိုးပန်းနေတယ်လို့ထင်ပါတယ်တစ်ဖက်မှာဆက်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်တခြားတစ်ဖက်မှာမြန်မာလူလူရဲ့သဘောကိုနားလည်ပါတယ်
စစ်တပ်အပေါ်လူလူမကြိုက်ဘူးဆိုတာသိရှိသဘောပေါက်ပါတယ်ဆိုတဲ့သဘောဖြစ်ပါတယ်တကယ်တော့ဒီအချိန်နေဟာအန်ယူဂျီအတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းပဲဖြစ်ပါတယ်တရုတ်အစိုးရအရာရှိအစဉ်အစင်နဲ့ထိတွေ့ဆက်ဆံဆွေးနွေးတင်ပါတယ်အခုချိန်မှာတော့တရုတ်ကအာဆီယံကတစံနဲ့ထွက်နေတာကတော့စစ်ကောင်စီနဲ့အန်ယူဂျီတို့ဘက်ကဆွေးနွေးညှိနှိုင်းပြီးညီညာ ပြောနေကြတာတွေ့ရပါတယ်သဘောတော့တော်တော်တင်းပါတယ်ဆိုတော့ NUG ကဒီဟာကိုလိုက်လျောရမလားတစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တည်ဝင်အစီအမံပြုလိုက်တဲ့သဘောများကြားရောက်လေမလားဆိုတော့သူတို့စဉ်းစားတူပါတယ်ဘယ်လိုသဘောပါလဲခရစ်စတီနာ
Yeah, well, I think in diplomacy, you know, the best diplomats are very clever at using language and, you know, other means to try to get around these kind
of diplomacy ma kaung song diplomat tantamant dui ha ဒီလိုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်အပြောဆိုလိမ္မာပတ်နှစ်ပြီးတခြားတင်းတော်တဲ့နီလန်းတွေကိုရှာဖွေအသုံးပြုရမှာတိတ်တော်ကြပါတယ်။ဒါကြောင့်
ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အဖြေထွက်လာမှာဖြစ်ပါတယ်။ဒီညမှာကျွန်တော်မေးချင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်။အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်ကတဖက်ထက်ကယက်တီနေကြတယ်။ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတချိန်ချိန်မှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလား။မြန်မာနိုင်ငံအပေါ
ီးရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြစီချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that
သူတို့ရဲ့အကျိုးစီးပွားတွေဟာလောလောဆယ်မှာတော့တစ်စုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်။အခုတစ်ဖက်ထဲရည်တည်မှုဟာအမြဲတမ်းတော့ဖြစ်မနေနိုင်ပါဘူး။ရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အာရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်။မြန်မာစစ်တပ်နဲ့လည်းရှည်လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒတိတ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလည်းအကျိုးစီးပွားချင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းအများအပြားရှိနေပြီးရုရှားကအခုအချိန်ထိတိတ်မရှိသေးပါဘူး။နောက်မှရှိလာနိုင်ပါတယ်။အဲ့ဒီမှာလည်းအပြိုင်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရေးကြီးတဲ့ကိစ္စတရမဟုတ်သေးပါဘူ
းဆိုတော့လောလောဆယ်မှာအရေးကြီးသည့်တိုင်အောင်နောက်ရေးရှိအတွက်ပေါ်လေတကယ်လို့လိုအပ်လာရင် NUG အနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတရမဟာဗျူဟာတရစီစဉ်စီစဉ်ပါလားဘယ်လိုမျိုးသဘောထားသင့်ပါလဲ
You know I think the NUG should not rule out any player and they should really try to engage with everybody
NUG အနေနဲ့ဘယ်သူကမှဖယ်မထားသင့်ပါဘူးလူတိုင်းနဲ့ရုရှားအပါအဝင်ဗက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းတင်ပါတယ်။လောလောဆယ်မှာခီးရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအတိအကျပြောလို့မရနိုင်ပါဘူး။ပြဿနာဘလို့ပြေလည်မှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်တကပေါက်အားလုံးကိုဖွင့်ထားပြီးရှိသမျှတကားတွေကိုလည်းသွားခောက်တင်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောတင်ပါတယ်။ဘုံသဘောတူညီချက်တစုံတရာရနိုင်မလားယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမိကျင်တာကတော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးစင်းနေဆွဲကြတာဖြစ်ပါတယ်အာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအဆင်မတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုလွှမ်းခြုံပြီးတစ်မျိုးတည်းချသင့်သလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်သင့်တယ်လို့ထင်ပါလား
Yeah, well, as we all know, ASEAN makes decisions by consensus, and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay.
ASEAN ကဆုံးဖြတ်ချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးသိကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခန့်ထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာနေတာပါအဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စတာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့အဖွဲ့ဝင်နိုင်ငံတိုင်းကိုစူးစမ်းချင့်ကပ်ရမှာပဲဖြစ်ပါတယ်ကျမသာဆိုရင်တော့စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုပို့အလေးထားမှဖြစ်ပါတယ်ပြီးတော့ထိုင်းနိုင်ငံလည်းပါတာပေါ့လေအာသူကအင်ကြီးချင်းပါစင်ကာပူကတော့အာဆီယံကိုလည်းအလေးထားတယ်မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းရှိတယ်ဆိုတော့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်မယ်ထင်ပါတယ်
อินโดนีเซียฮาเลอาเซียนเดมาอจีซงနိုင်ငံလဲဖြစ်တယ်ဒီမိုကရေစီနိုင်ငံလဲဖြစ်ပြီးမြန်မာနိုင်ငံရေးကိုအနိကဆောင်ချီခဲ့တဲ့နိုင်ငံလဲဖြစ်ပါတယ်ဒါကြောင့်ဒီစင်ကာပူနဲ့အင်ဒိုနီးရှားတို့ဟာမြန်မာနိုင်ငံအရေးမှာတနိုင်ငံချင်းအနေနဲ့ရောအာဆီယံတစ်ခုလုံးအနေနဲ့ရောအားတက်တည်ရောဖြစ်လာအောင်ပါဆောင်ရွက်နိုင်မယ်လို့ထင်ပါတယ်
ကျောင်းစံတာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ပါရှင်။ဗီအိုမြန်မာပိုင်းရဲ့ကြာတာပတိနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခုနှစ်နာရီထိတင်ဆက်နေပါတယ်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုဆက်လက်တင်ဆက်မှာပါ။ဒီတစ်ပတ်အတွက်ကိုဗစ်လူနာတွေမှာအသားဓာတ်ကိုအဓိကလိုအပ်တဲ့ဆိုပေမဲ့အသားဓာတ်တမျိုးတည်းကျွေးုံနဲ့မလုံလောက်ပဲတနည်းတာလိုအပ်တဲ့အာဟာရဓာ
ကနနေတဲ့အချိန်နဲ့နလန်ထားတဲ့အချိန်မှာအဟာရဓာတ်လုံလုံလောက်လောက်ရရှိအောင်စားသောက်ပေးဖို့လုံရည်ကြည်ရပါအသားဓာတ်ဟာကိုပြကြောင့်နာမကျန်းဖြစ်တဲ့လူတွေမှာအရေးပါတဲ့အဟာရဓာတ်တစ်ခုဖြစ်ပြီးခြေလေးကြောင်းသားရှောင်တဲ့လူတွေအနေနဲ့ဒီချိန်မှာကြက်သားဓာတ်ပေါင်းမဟုတ်၅ခုစားသုံးပြီးအသားဓာတ်ကိုပြန်လည်ဖြည့်တင်ပေးလို့ရတယ်လို့အဟာရဆိုင်ရာအထူးပြုဆရာဝန်တစ်ဦးဖြစ်သူဒေါက်တာဆူမြတ်စင်ကပြောပါတယ
်ချို့လူနာတွေကသူတို့ဝက်သားမဲသားမစားရမရှိလေအချို့လူနာတွေဆိုရင်ခြေလေးကြောင်းသားရှောင်တာရှိရပေါ့နော်ဒီလိုအချိန်မျိုးမှာဆိုရင်ဒီလူနာတွေမှာပြီးတော့ဟိုအသားဓာတ်ပြည့်မီအောင်စားဖို့ရအလိုခက်ခဲရမျိုးတွေ့ရတယ်ပေါ့နော်အဲအသားတစ်မျိုးတည်းဟိုဒီနှစ်ပတ်ဆက်တိုက်လောက်စားလို့ရလားဆိုတော့စားလို့ရတယ်ဥပမာကြက်သားပဲစားတဲ့လူနာဆိုလဲညတိုင်းကြက်သားကြီးပဲဟိုနှစ်ပတ်ဆက်တိုက်စားလဲဘာဘေးဥပမာမဖြစ်ဘူးပေါ့နော်ဒါပေမဲ့ဒီ30သားနေ15ကြက်သားဟိုပမာဏအောင်တော့မိအောင်စားပေးရမယ်ပေါ့နော်ကြက်သားတစ်မျိုးဖြစ်နေလဲပဲဒီပမာဏမိအောင်စားပေးရတယ်။ဒါမှမဟုတ်ဒီကြားငါးတမျိုးလဲစားတယ်ဆိုရင်လည်းငါ့ကိုပဲပမာဏမိအောင်စားပေးရင်ဖြစ်တယ်ပေါ့နော်
။ကိုဗစ်ဖြစ်နေတဲ့အချိန်ကအသားဓာတ်ကိုလိုလောက်တဲ့ပမာဏရရှိအောင်စားနိုင်လို့ဆိုရင်အသားဓာတ်အဟာရရည်အနေနဲ့ပြန်လေးဖြည့်သိမ်းပြီးလို့လူတွေလို့သိရပါတယ်။ကျက်စပြုတ်ရည်ဟာအသားဓာတ်ကျွားတဲ့အဟာရရည်တစ်မျိုးဖြစ်ပေမဲ့ကျက်စပြုတ်ရည်တစ်မျိုးလဲကိုပဲအပြုပြီးဆိုရင်လည်းတခြားလိုအပ်တဲ့အဟာရဓာတ်တွေများရှိရဖြစ်နေနိုင်တယ်လို့ဒေါက်တာဆူမြတ်တင်ကရှင်းပြပါတယ်
။ဒီပမာဏကိုမိအောင်မစားနိုင်ဘူးဆိုခုနကအကိုတို့ပြောရဲပေါ့ဒီဆရာတို့ပြောရဲဒီအဟာရရည်ရဲ့အခန်းကဏ္ဍပါလာရဲပေါ့နော်။အဟာရရည်မှာသူကလောလောဆယ်မှာနှစ်မျိုးနှစ်စားရှိရဲ။ပထမတစ်ခုကအသားပြုတ်ရည်ပေါ့နော်။ဒီကြက်ရိုးကြက်သားစိတ်ရိုးစသဖြင့်ဓာတ်တွေပြုတ်ထားတဲ့အသားပြုတ်ရည်နဲ့တစ်ဖက်ကကျတော့ commercial formula လို့ခေါ်ရဲပေါ့နော်။ဒီဟိုအသင့်ထုတ်ထားတဲ့ပေါင်ဓာတ်တွေဖြော်ပြီးတောက်တာတွေပေါ့နော်။သူတို့နှစ်ခုမှာအသားဓာတ်ဘလို့กว่าแล้วสัวเสร็จပြောရှင်းပြไว้ป่าวมั้ยเอออตาပြုတ်เองมาจ้ะတော့ตัวบาเบ้แล้วสรแล้วตัวอูอมิโนแอซิดลูกขอเลยป่ะเนาะดิโปรตีนป่ะโปรตีนธาตุดิป่ามั้ยพี่รอดิตะไส้เนี่ยดิอะยีปลานี่ถั่วได้อสีป่ะเนาะดิอสีธาตุดิป่าเลยประตูสีมามาป่าราบาเลยสรกะสีธาตุป่ะเนาะคาร์โบไฮเดรตลูกขอเลยกะสีธาตุတော့ลงว่าไม่ป่าอูป่ะเออตะพักก็จริงจ้ะတော့ดิตาပြုတ်เองเนี่ยอ่ะโหကယ်လိုရီအားဖြင့်နည်းတယ်ပေါ့ဆိုလဲတော့အင်အားဓာတ်အားဖြင့်နည်းတယ်အဲ့တော့လူနာကဟိုအသားဓာတ်ရပြီမဲ့လေအင်အားဓာတ်မရဘူးပေါ့နော်မရတော့ကြတော့အသားပြုတ်ရည်တွေပဲနေတိုင်းတိုက်နေမယ်ဆိုရင်တခြားကဘာမှမတိုက်ဘူးပေါ့နော်အသားပြုတ်ရည်ပဲတိုက်မယ်ဆိုလူနာကအသားဓာတ်ပြည့်ပြီမဲ့ကိုလေးချိန်ကတဖြည်းဖြည်းကျသွားမယ်ပေါ့နော်အဲ့တော့တစ်ခါကဒီ commercial formula ပြန်ကြည့်မယ်ဆိုရင်ကျတော့သူတို့ကဟိုကစီဓာတ်အစီဓာတ်အသားဓာတ်သုံးမျိုးလုံးပါအောင်လုပ်ထားတယ်ပေါ့နော်သုံးမျိုးလုံးပါအောင်လုပ်ထားတယ်ဆိုတော့ဟိုတကယ်လို့ထမင်းမစားနိုင်ဘူးမောနေတဲ့အချိန်မှာအသားလဲလူရဲဆိုရင်တော့ဒီလိုမျိုးဖြော်ရည်ဖြောတောက်လိုက်တာပို့ပြီးတော့မြန်လဲမြန်တယ်လူနာအတွက်လည်းဘာတမ်းမဖြစ်ဘူးပေါ့နော်တောက်လိုက်တာချက်ချင်းမျိုးလို့ရရဲဆိုရင်မမောတော့ဘူးပေါ့နော
်ဒီနေ့တာလိုအပ်တဲ့အဟာရဓာတ်တွေပါဝင်တဲ့အတင်းတော့အဟာရဖြော်ရည်တွေကိုတိုက်ရှိပေးလို့အဆင်မပြေတဲ့အခါဆံမြုပ်ကိုဒီနေ့တာလိုအပ်တဲ့အဟာရဓာတ်တွေအားလုံးပါဝင်အောင်စီမံချက်ပြုတ်ပြီးတိုက်ရှိပေးလို့ရတယ်လို့ဒေါက်တာဆင်းရဲသတင်းကရှင်းပြပါတယ
်ဒါပေမဲ့တကယ်လို့ပေါ့ဒီ commercial formula တွေကိုဝယ်လို့အဆင်မပြေတဲ့ဒီတိုင်းမှာရောက်နေတဲ့ဒါမဟုတ်ရင်လည်းဝယ်ဖို့ငွေကြေးအခက်ခဲရှိရဲဆိုဘာလုပ်လို့ရလဲဆိုတော့အိမ်လုံးဆံမြုပ်တွေကိုလုပ်လို့ရပါတယ်အိမ်လုံးဆံမြုပ်အပြစ်တွေမှာဆိုရင်သူကဟိုမြန်မာလူမျိုးတွေအများတော်အပြင်ဆံပြုတ်ပြုတ်ပြီဆိုရင်ဆံရဲရေးရတာလည်းပါတယ်စားတောင်တချို့ကမထည့်အဲအဲ့လိုမလဲဒီကိုဗစ်လူနာတွေကိုကျွေးပြီဆိုရင်ဆံပြုတ်ပြုတ်ပြီဆိုရင်ပေါ့နော်ထမင်းဆိုရင်အနည်းဆုံး15ဆုံးကနေဆို20လောက်ထည့်တင်တယ်ပြအသားငါးလဲခုနပြောထားသလိုပဲ30သားလောက်ပေါ့နော်တကယ်လို့နှစ်ခါခွဲပြုတ်မယ်ဆိုငါချက်သားစီထည့်တစ်ခါပြုတ်မယ်ဆို30သားလောက်တစ်ခါထည့်မယ်ပြီးရင်ဒီလူနာအတွက်ပေါ့နော်လိုအပ်တဲ့အမြင်တက်လေးရအောင်ဟင်းဟင်းရွက်
งาคัดแล้วงาก็6คัดแล้วเทมั้ยปี่ซ้าโดซีโดแล้วปกติเฮ็ดแค่ตะโลเทแฮปปี้ไวอ้าโลเตชาเปี่ยวเปียพลันดาเนี่ยเจ็ดไล่ป่ะอะล่ะส่วนตัวลูนาด้วยโหอสินดีเบบ่ว้าเสียแล้วไม่รู้ประสาทแท้ๆไล่ดาเนี่ยမျိုးชะโลยาเลยป่ะเนาะกวนจีโตขอเลยแซมเปี่ยวเปียกูยาไปอะล่ะမျိုးตะนี่โหตรงเล้จิงช่วยไปมั้ยสุดแล้วผิดไปกูบิลูนาเลยมาอ้าได้กูอธิกลัวแต่สุบิเมอ้าได้ตะမျိုးแล้วช่วยอยู่เนี่ยไม่รู้หรอกเพต
Dr. Tanso Tinsanide, Ludune Jamai, Sisimashi, VOA Myanmar Bainga Tinsanide, Sisinin Nepatalu, Weipan Ajan Pime, Satweme Suyino, Email Leisaga, burmese@voanews.com Piparishi, Akuro, Koyanai Tinsanide, Di Agza Tadin Kanagu, Chishu, Nasin Jaya Amashi.
ထောင်းနှစ်နှစ်ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့တစ်ပတ်ကနေအခုဒီမှာသွားခဲ့ကြပါတယ်ဒီတစ်ခါကမ္ဘာဖလားခြေစစ်ပွဲတွေမှာတော့ပေါ်တူဂီတိုက်စစ်မှုစီးပွားနဲ့တော့နိုင်ငံတကာပွဲတွေမှာဂိုးများဆုံးသွင်းတဲ့သူဖြစ်တဲ့စန်ဂျင်တင်လိုက်ပါတယ်ဒီပွဲမှာပေါ်တူဂီကအစောပိုင်းမှာပန်နယ်တီရခဲ့ပေမဲ့ရော်နယ်ဒိုကန္နာမဝင်ခဲ့ပဲ ဒုတိယပိုင်း87မိနစ်နဲ့တရားရအချိန်မှုး9မိနစ်ကြာမှရော်နယ်ဒိုဟာကောင်းတိုက်ပြီးငိုးသွင်းခဲ့လို့နောက်ဆုံးမှာပေါ်တူဂီကငိုးတကူးနဲ့နိုင်ပါတယ်။ဒါကြောင့်ရော်နယ်ဒိုဟာစုစုပေါင်း112ဂိုးနဲ့အီရန်တိုက်စစ်မှုအယ်လီတာယီတရားဂိုးနဲ့တင်ထားတဲ့စံချိန်ကိုကျော်ပြီးတော့အမျိုးသားတွေဘက်မှာနိုင်ငံတကာပွဲတွေမှာဂိုးများဆုံးသွင်းတဲ့သူဖြစ်တဲ့ဂင်းနစ်စံချိန်ဝင်သွားခဲ့ပါတယ်ခင် 2020 ဥရောပ champion အီတလီအသင်းဟာ bulgaria နဲ့တကိုးစီတီးကြပြီးတနင်္ဂနွေနေ့ကလည်းဆွစ်ဇာလန်နဲ့ပွဲမှာဂိုးမရှိသေးကြသွားခဲ့ပါတယ် ဒါပြင်ကမ္ဘာ champion ပြင်သစ်အသင်းဟာလည်းတရက်နေ့ကဘော့စနီးယားကိုတကိုးစီတီးကြပြီးတော့တနင်္ဂနွေနေ့ကယူကရိန်းနဲ့တကိုးစီတီးကြသွားခဲ့ပါတယ် ဂျာမနီကတော့လစ်ချင်စတိုင်းကို 9-6ဂိုးမရှိနဲ့နိုင်ပြီးအမေနီးယားကို6-6ဂိုးမရှိနဲ့နိုင်ပါတယ်
အင်္ဂလန်ကတော့ပြီးခဲ့တဲ့ဂျာတာရီနေ့ကဟန်ဂေရီကို 4-6ဂိုးမရှိနဲ့နိုင်ခဲ့လို့ တနင်္ဂနွေနေ့ကလည်းအင်္ဂွဲမှာအန်ဒိုရာကို 4-6ဂိုးမရှိနဲ့ထပ်နိုင်ပါတယ် ဟန်ဂေရီနဲ့ပွဲမှာတော့အင်္ဂလန်အသင်းကကစားသမားတချို့ကိုဟန်ဂေရီပြိတ်သက်တွေကလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်းပြောင်စီရောခဲ့ကြပါတယ် ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့အခုလိုလူမျိုးရေးခွဲခြားမှုတွေဟာရှက်ဖို့ကောင်းတယ်လို့ပြင်းပြထန်ထန်ဝေဖန်လိုက်ပြီးတော့ဒီလိုအပြုအမူတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိပဲ FIFA အနေနဲ့ပြင်းပြထန်ထန်အရေးယူဖို့တွစ်တာကနေတောင်းဆိုလိုက်ပါတယ်ဒီပေါ်မှာအင်္ဂလန်နီးပြဂါရက်ဆောက်ဂိတ်ကလည်း
You know they shouldn't have to be subjected to any form of racism
ကစားသမားတွေကလူပုံကယူနေမှာလူမျိုးရေးအရပြတ်မှတ်ထားတိုက်ခိုက်တာတွေမဖြစ်သင့်ပါဘူးပြိတ္တတွေထဲမှာလည်းအကုန်လုံးကလုတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အင်ကွင်းမှာကစားတဲ့အခါတိုင်းအင်ကွင်းပြိတ္တအားလုံးကပြဿနာရှာတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိပါတယ်ဒီညကျွန်တော်တို့နိုင်ငံတော်သချင်းတီဆိုချိန်မှာအတော်ကိုလေးလေးဆဆရှိကြပါတယ်ဒါကြောင့်ဟန်ဂေရီပြိတ္တအတော်များများက
ကောင်းကောင်းနေခဲ့ကြတာပါဒါပေမဲ့တချို့လူတွေကတော့ဒီကိစ္စအတွက်တာဝန်ယူရမှာဖြစ်ပြီးဗီဒီယိုမှတ်တမ်းတွေလည်းရှိတဲ့အတွက်အာဏာပိုင်တွေအနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ပါတယ် တောင်အမေရိကဘက်မှာတော့နာမည်ကြီးဘရာဇီးလနဲ့အာဂျင်တီးနားတို့ရဲ့ပွဲကတော့ဖျက်လိုက်ရပါတယ်ပွဲစားပြီးငါးမိနစ်လောက်ကြာမှာအာဂျင်တီးနားကစားသမားလေးယောက်ဟာဘရာဇီးနိုင်ငံကကိုဗစ်-19 စီးကန်းတွေကိုချိုးဖောက်တာကြောင့်ဆိုပြီးတော့ဘရာဇီးလကျမ်းမာရေးအာဏာပိုင်တွေကကွင်းထဲကိုဝင်ပြီးကန့်ကွက်ခဲ့တဲ့အတွက်ပွဲကိုဆက်မကစားဘဲရပ်ပစ်လိုက်ရတာပါကွင်းထဲမှာအခြေအနေတွေကရိုးရိုးသေးသေးနဲ့
Losasu, Romero, Velaga, Martinez, Bandiero, Palaga, Vitruha, Brazona, and Dego, Winnet Chima, Chella de Go, Mamanganga, Pige, Bulu, Brazovaga, Susavare, Mazigara, Brazo, and Amani, Nina, Dru, Quine, Go, Sire of the Chima, Malope, Bolomwe, Sabima, Balo, Loya, the Leso, Vido, Women Library. Domerica Zomaka, Chase, the Boy, Mara, the COVID-19 Sikan Jedija, Adin ni domen mea hale adiga gazadamari babanai me pekebare. Mea? Kwaflaagu nane jen jembabu senzaa ne pada biyo yuipa uyoba balong kwaju ogutra Alexander Safran ngaro lamaka me pechalai bare. Kwaflaagu kongma jemba ni ja dain linda jen mahoobe nane jen jembabu sori Arabia balong kwaju ga pibere milaga.
More is not always better. Well, we think that the
Yigamaraga, Mienan Pukonaro, Mahubao, Kabaplae, to get Nitayane, Tambuga, they need the Jay, Shazababa, Jimbara Java. Nani the Jane Jimba Lechin Achi, Jamwe Nitayari, Tamburigo, Yoja Tuazima, Chibari.
Susan and Geneva Muma, the Naniga Jimbaga, Yoba Club, Demia, Turini Lagama, Yiba Ogataga, Elu, Jogeraba. Wafla Bolongwego, Tangwa, Donema, Sutton, Jimba getting a Sabido, Linen Jane, Jimba Lagera, Pibio, Yoba Planet, Lunigua Plari Ule, Linen Jane, Jimbani, Chibari. ဒီဘက်ကဘာလုံးဆိုင်ရဘလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲလေးဖြစ်တဲ့အာဆနောနီးပြဟောင်းဘန်ဂါကတော့ကမ္ဘာဖလားနဲ့ဥရောပဖလားဘောလုံးပွဲတွေကိုနှစ်နှစ်တစ်ချိန်ကျင်းပတာကိုမြင်တွေ့ခြင်းနဲ့ဆိုပြီးတော့ပြောထားပါတယ်အခုလောလောဆယ်မှာတော့ FIFA ဟာကမ္ဘာဖလားတစ်ချိန်ကျင်းပတိုင်းဒေါ်လာ6ဘီလီယံနောက်အိတ်ကနေဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ ပရဇိုနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာစနေနေ့ကခွဲစိတ်ကုသမှုလုပ်ခဲ့ရပါတယ်အသက်80ရှိပြီဖြစ်တဲ့ပီလီဟာစာဘောလုံးမျိုးကအယ်ဘတ်အိုင်းစတိုင်းဆေးရုံမှာပုံမှန်ဆေးစစ်ဖို့အတွက်သွားရကနေဆေးရုံတက်ဖို့လိုလာကြောင်းဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့စနေနေ့ကတော့ဦးမာတွေ့တဲ့အချိန်ကိုဖယ်ရှားဖို့ခွဲစိတ်မှုလုပ်ခဲ့ရတယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားထား ကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါ။ကြာတာပရိသတ်နေ့ကဗီဒီယိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံမဇာ-ဣ-ရှရက်နိုင်ငံကလေဆိပ်မှာအမေရိကန်အနေနဲ့အန်ဒီယားကျောမှာစိုးရိမ်ရတဲ့အာဖဂန်တွေလိုက်ပါလာတဲ့လေယာဉ်တွေပိတ်မိနေတဲ့အကြောင်းသတင်းတွေထွက်နေချိန်မှာပဲစင်လုံကလေယာဉ်တွေကိုနိုင်ငံကထွက်ခွာဝင်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်။အခုချိန်ထိစင်လုံကလေယာဉ်တွေကိုတာလီဘန်တွေကထွက်ခွာမပေးသေးပဲတချို့ခီးစက်တွေမှလည်းထောက်ထားပြည့်စုံမပါဘူးဆိုပြီးပြောဆိုနေတဲ့အကြောင်းဂျာမနီနိုင်ငံရန်စတိုင်လီတက်စ်ကမှဂျာမန်နိုင်ငံခြားရေးဝန်ကြီးဟီကိုမက်စ်နဲ့ပေါ်ဒူနီကပူတွေ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပလင်ကင်ကပြောဆိုလိုက်ကြပါဆင်လုံကလီယင်းနေထွက်ခွာခွင့်ရအောင်အမေရိကန်ကဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ယာယီဆွေးနွေးပွဲထဲမှာအမျိုးသမီးတွေမပါတဲ့အတွက်အလေးနဲ့စစ်ပစ်တဲ့အကြောင်းကုလသမဂ္ဂအမျိုးသမီးရေးအေဂျင်စီကပြောဆိုလိုက်ပါတယ်ဆွေးနွေးပွဲထဲမှာအမျိုးသမီးမပါတာကိုနိုင်ငံတကာတိုင်ဝမ်ကလည်းလက်ခံမှာမဟုတ်တယ်အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအမျိုးသမီးရေးရလက်ထောက်ကူစလဲအလစ်ဆန်ဒေးဗစ်ဒီယန်ကပေါ်ဒူနီကပူးမြူတော်ကနေဗီဒီယိုနဲ့သတင်းစာရှင်းလင်းရမှာပြောဆိုသွားတာပါပြည်ထောင်နိုင်ငံမှာ2015ခုနှစ်တုန်းကအချမ်းဖက်ဝါရီရဲ့တက်ခတ်မှုတွေနဲ့ဆက်နွယ်ပြီးလူပေါင်း20ကိုပါရီမြို့မှာပေါ်ဒူနီကစတင်ကျန်းနာဆစ်ဆီးပြီးတရားခွင်လုပ်ငန်းတွေကုလလောက်ကြာမယ်လို့လည်းခန့်မှန်းထားပါတယ်ဒီထဲက6ယောက်ကလူမျက်ကွယ်မှာတရားစီရင်မှာဖြစ်ပြီး9ယောက်ကလည်းအိရွတ်နဲ့စီးရွတ်နိုင်ငံတွေမှာတည်ဆုံးကုန်ကြပြီလို့သတင်းတွေကဖော်ပြနေကြပါတယ်မြန်မာနိုင်ငံမှာအရေးပေါ်ချိန်ချင်းညာလိုက်ပြီးခုခံစစ်ဆင်နွှဲဖို့အန်ယူဂျီမျိုးစန်းညီရေးဆွေးနွေးကတိုက်တွန်းလိုက်တဲ့ပေါ်ကုသမကလူခွင့်ရေးထူးခုစေဟောင်းနေပါဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေပါတယ်ခုခံစစ်ဆင်နွှဲဖို့ကြေညာလိုက်တဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့စစ်အာဏာသိမ်းပြီးနောက်ပိုင်း9လလောက်အတွင်းအကြမ်းဖက်နှိမ်နှင်းမှုတွေပေါ်နိုင်ငံတကာကတုံ့ပြန်မှုပြက်ကွက်နေတဲ့ပေါ်အန်ယူဂျီနဲ့လူလူကြားစစ်ပစ်လက်ပစ်ဖြစ်နေတဲ့အခြေအနေကိုလည်းနားလည်သဘောပေါက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာထူးချံပေးကောင်စီ SCCM ကပုံနှုတ်နဲ့ထုတ်ပြန်ခြင်းမှာပြောဆိုလိုက်ကြပါထူးချံပေးကောင်စီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုတီကတော့အချမ်းဖက်လို့ရမြန်မာပြည်သူတွေဘေးဒုက္ခကြုံနေရတဲ့အကြောင်းရင်းဖြစ်ပြီးအပြည့်မဟုတ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ခင်ဗျာ
ကောင်းလေဦးပါရှင်တည်င်းအချင်းချုပ်ကိုပြောပြသွားတာပါကျမတို့ကြာသပတေးနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတင်ဆက်ခဲ့တာပါညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့ရေဒီယိုရုပ်သံရဲ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုညံဝင်းအောင်တို့ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဇူပဲပါရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကတော်ရရှိအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you.